ကမ္ဘာနိုင်ငံမှာထိန်းသိမ်းခံထားတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိန်းသိမ်းမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖန်ဆီမှုကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲရာယီရပ်ဆိုင်ထားတဲ့အပေါ်ချင်းချောက်မှုတရလည်းဖြစ်လာပါတယ်။ UN ပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းတန်လာအကြီးကလေးဖြစ်တဲ့မန်ဝမ်ကျိုးကိုစနေနေ့ကပဲဗန်ကူးဗားမြို့မှာထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းကနေဒါအာဏာပိုင်တွေမနေ့ကကြေညာထားတာပါ။တင်ကုန်ကုန်နေပြန်လဲတွုံးမြင့်ကောက်ခံနေရတွေကိုရပောင်း90ကျားရဆိုင်ထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့သဘောတူညီချက်ရတဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာဖြစ်ပါရဲ့ဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့အမေရိကန်နဲ့ကနေဒါတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းလဲတရုတ်နိုင်ငံဂျာယုံညီဌာနပြောခဲ့သူကန်ရှောင်ကပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုကိုလွှတ်ပြောင်းပေးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ဟွာဝေးမှုဆောင်ရရှိကိုအမကန်နဲ့လွတ်ပြေးတဲ့မတင်ကိုတော့မနေ့ပတ်တရားရုံးမှာကြားနာဖို့စီစဉ်ထားပါတယ်။ဖန်စီမိုကတရုတ်နိုင်ငံနဲ့အနောက်နိုင်ငံတွေကြားတပ်တမရေးဆက်ဆံရေးတွေမပြေမလည်ဖြစ်နေတာကိုမိမောက်ထုတ်ပြရောက်နေတဲ့အကြောင်းလဲအကဲကတ်တွေထောက်ပြနေကြတာပါ။ Huawei ကုမ္ပဏီနဲ့ပြိုင်ဖက် ZTE ကုမ္ပဏီတွေရဲ့မိုဘိုင်းလက်ကင်ဖုန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုစွမ်းရည်တွေကြောင့်အမေရိကန်ရဲ့အမျိုးသားလူကြုံရေးကိုချင်းချောက်မှုတရဖြစ်လာနိုင်ခြင်းရှိတယ်လို့လည်းအမေရိကန်ထောက်လိုက်တိုင်ဝမ်ကယူဆထားပါတယ်။တမထရန့်ဆိုရကတော့အီရန်နဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်မှုနဲ့ဒီနှစ်စမ်းမှာပဲ ZTE ကုမ္ပဏီကိုအမေရိကန်နည်းပညာရေးဝယ်ယူခွင့်ခုနှစ်နှစ်ပိတ်ထားပါတယ်။